ဂျပန်သမိုင်းမှာအဆိုးဝါးဆုံးနျူကလ িয়ার ပတ်ကွဲမှုကြီးဖြစ်စေခဲ့တဲ့ငရင်တန်းတဲ့ဆူနာမီဒီလိုင်းကြီးတွေရဲ့ဒဏ်ခံခဲ့ရတာတစ်နှစ်ပြည့်တဲ့ဂျပန်နိုင်ငံမှာအထိတ်မှအခမ်းအနားတွေကိုပြုလုပ်ခဲ့ပါတယ်။ဂျပန်ဧကရာဇ်အကီဟီတိုဦးဆောင်ပြီးတော့တန်းနဲ့ချီတဲ့ဂျပန်ပြည်သူတွေပါဝင်ဆူတောင်းခဲ့ကြတဲ့တိုကျိုမြို့တော်ကအထိတ်မှအောက်မေ့ပွဲအခမ်းအနားကိုရုပ်မြင့်တန်ကြားပေါ်ကနေပြီးတော့တိုက်ရိုက်ပြသခဲ့ပါတယ်
။この機会に被災者や被災地のために働いてきた人々また原発事故に対応する
ルーレイセイン R ကိုကျွန်တော်တို့အခုချိန်မှာအထူးကိုအတိအမှတ်ပြုပါရယ်အသက်ရှင်ကျန်နေခဲ့ကြသူတွေဘေးဒုက္ခဒဏ်ခံခဲ့ရတဲ့နေရာစီကိုတွားပြီးတော့ကူညီပေးကြသူတွေနျူကလ িয়ার ဆက်ရုံထိခိုက်ပျက်စီးမှုအခြေအနေပို့ပြီးတော့ဆိုးမသွားအောင်လို့စ조사လုပ်ပေးခဲ့ကြသူတွေရဲ့စိတ်ဓာတ်တွေကိုလေးလေးနက်နက်ကိုအတိအမှတ်ပြုပါရယ်လို့ဂျပန်ဧကရာဇ်အကီဟီတိုကပြောသွားခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်မတ်လ17ရက်နေ့တုန်းကကိုရစ်စတာစကေးရှိတဲ့မြေငရင်လှုပ်ခတ်သွားခဲ့ချိန်ဂျပန်စံတော်ချိန်ညနေ 2:46 မိနစ်အတိမှဂျပန်ပြည်သူတွေငြိမ်သက်ဆူတောင်းခဲ့ကြပါတယ်။မြေငရင်ကြောင့်ဂျပန်အရှေ့မြောက်ပိုင်းမှာဆူနာမီဒီလိုင်းကြီးတွေဖြစ်ပေါ်ရိုက်ခတ်ခဲ့လို့လူပေါင်း 19,000 ကျော်သေဆုံးပြီးတော့ 3,000 လောက်ပျောက်ဆုံးခဲ့ပါတယ်။ဆူနာမီဒဏ်အဆိုးဆုံးခံခဲ့ရတဲ့အရှေ့မြောက်ပိုင်းကန်ယိုရန်ဒေသဘက်မှာလည်းဒီကနေ့တီးသန့်အောင်မြင်ပွဲအခမ်းအနားတွေကိုပြုလုပ်ခဲ့ကြပါတယ်။ဆူနာမီလိုင်းကြီးတွေကြောင့်ဖူကူရှိမာဒါယာချိနျူကလ িয়ার ဒါအပိဆက်ယုံမှာဓာတ်ပေါင်းပို3ခုပျက်စီးသွားခဲ့ပြီးတော့အဲ့ဒီဒေသမှာဆယ်စုနှစ်ပေါင်းများစွာအထိလူတွေနေလို့မရနိုင်လောက်တဲ့ပမာဏတိုက်ရောင်ကြီးသင့်ခဲ့ပါတယ်။တနှစ်ပြည့်ချိန်အထိဘဝတွေကိုပြန်လည်ထူထောင်ဖို့ကြိုးစားနေကြရတဲ့ဂျပန်ပြည်သူတို့ဟာယာယီအိမ်ယာတွေမှာနေထိုင်နေကြရပြီးတော့အများအပြားဟာလည်းအလုံးမရှိဖြစ်နေပါတယ်။အခုလိုမျိုးသေဆုံးသွားသူတွေအတွေ့အောင်မေ့ဝဲအခမ်းအနားတွေကိုကျင်းပနေတဲ့တစ်ချိန်တည်းမှာပဲနျူကလ িয়ার ဆန့်ကျင်ဆန္ဒပြသူ50လောက်ကလည်းတိုကျိုလျှက်စစ်ဓာတ်ပိကုမ္ပဏီရှေ့မှာစူဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကနျူကလ িয়ার ဓာတ်ပိဆက်ရုံတွေအားလုံးကိုပိတ်ပစ်ဖို့ကြွေးကြော်တောင်းဆိုခဲ့ကြပါတယ်ရှင်။